ဲ့ဆရာဆိုရအနေနဲ့ဖေဖော်ဝါရီလ24ရက်နေ့ကစတင်ပြီးယူကရိန်းနိုင်ငံအတွင်းဝင်ရောက်လုဆောင်နေတဲ့စစ်စင်ရေးတွေအားလုံးချက်ချင်းရပ်တန့်ဖို့တရားရုံးက73မဲ2မဲနဲ့ဆုံးဖြတ်ချက်ချလိုက်ပြီလို့ ICJ တရားရုံးရဲ့တရားသူကြီးများအဖွဲ့ဥက္ကဋ္ဌတရားသူကြီးဂျုံဒွန်နဟူးကဆုံးဖြတ်ချက်ကိုဖတ်ကြားခဲ့တာပါဒါပေမဲ့ရုရှားအနေနဲ့အဲ့ဒီအမိန့်ကိုလိုက်နာပါမလားဆိုတဲ့အပေါ်အများစုကတံပြားရှိနေကြပါတယ်ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီထံအဲ့ဒီအမှုကိုလွှဲပြောင်းခြင်းခံရမှာဖြစ်ပါတယ်။ရုရှားနိုင်ငံဟာလူမျိုးရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြီးဗီတိုအာဏာကိုပိုင်ဆိုင်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ယူကရိန်းအစိုးရကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုတဲ့မဟုတ်မှန်တဲ့စွပ်စွဲချက်နဲ့ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ရေးအတွက်အကြောင်းပြချက်ပေးခဲ့တာကြောင့်အဲ့ဒီလုပ်ရက်ကိုရပ်တန့်ရေး ICJ အနေနဲ့ကြောင်းဝင်ဆောင်ရွက်ပေးဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကယူကရိန်းအစိုးရရဲ့တောင်းဆိုချက်ပေါ် ICJ ကဆုံးဖြတ်ချက်ပေးလိုက်တာဖြစ်ပါတယ်။ယူကရိန်းဘက်ကရန်လိုတဲ့အပြုအမူတစ်စုံတရာမကျူးလွန်ပဲရုရှားကကျူးကျော်ဝင်ရောက်တာလို့ယူကရိန်းအစိုးရကတရားရုံးမှာရှောက်ထားခဲ့တာဖြစ်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုယူကရိန်းအစိုးရကိုယ်စားလှယ်အဖွဲ့ကကြိုဆိုခဲ့ပါတယ်။ရုရှားအစိုးရဘက်ကတော့ ICJ တရားရုံးကြားနာပွဲကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့တရားရုံးအနေနဲ့ဒီကိစ္စမှာကြားဝင်ဆောင်ရွက်ပိုင်ခွင့်မရှိကြောင်းနဲ့နိုင်ငံတကာပဋိပက္ခတွေဖြည့်ရှင်းပေးတဲ့ကုလသမဂ္ဂပြည်ညင်စာချုပ်မှာစိတ်ငြားကိုတုံ့ဝင့်မရှိဘူးဆိုတဲ့စာပိုက်မပါဝင်ကြောင်းတရားရုံးကိုစာနဲ့ရေးသားတုံ့ပြန်ခဲ့ပါတယ်ခင်ဗျာ